ဖေဖော်ဝါရီလတည်းကဖမ်းဆီးခံထားတဲ့မြန်မာနောက်သတင်းဌာနကသတင်းတော့မက်ကီဇွန်တွေအင်းစိန်ထောင်ထဲမှာရက်အတော်ကြာတိုက်ပိတ်ခံခဲ့ရပါတယ်။အစာငတ်ခံဆန္ဒပြတဲ့ဆိုပြီးတိုက်ပိတ်ခဲ့ကြောင်းမိခင်ဖြစ်သူက VOE ကိုပြောပါတယ်။မက်ကီဇွန်တွေရဲ့အမှုကိုဒီနေ့မှရုံးထုတ်စစ်ဆေးပါတယ်။အလားတူကမ်ဘောဇာတိုင်သတင်းဌာနကအမျိုးသမီးသတင်းတော့၂ယောက်အပါအဝင်သတင်းတော့၄ယောက်ရဲ့အမှုတွေကိုလည်းစတင်စစ်ဆေးပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအရက်သားဆွေရထန်းကနေအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ဆေးအာဏာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းရယူနေတဲ့အချိန်သတင်းတောက်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီလ29ရက်နေ့ကရန်ကုန်မြို့ကမြေဒီကုန်းဆန္ဒပြပွဲတွေမှာစစ်တပ်ကပြစ်ခတ်ဖြိုခွဲတာကြောင့်သတင်းရယူနေတဲ့အချိန်ဖမ်းခံခဲ့ရတဲ့မြန်မာနောက်သတင်းဌာနကသတင်းတောက်မက်ကီစွန်တွေရဲ့အမှုကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။မက်ကီစွန်တွေကို၅ချိန်မြောက်ရုံးထုတ်တာဖြစ်ပြီးတရားလိုဘက်ကိုစတင်စစ်ဆေးတယ်လို့သူရဲ့ရှင်းလင်းကပြောပါရယ်။လာမယ့်မေလ20ရက်နေ့မှာနောက်ထပ်ရုံးထုတ်စစ်ဆေးဖို့ရုံချိန်ပေးထားပါရယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကတော့မက်ကီစွန်တွေကိုအင်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြတာမှဥဆောင်တယ်လို့ဆိုပြီးရဲတော်ကြားတိုက်ပိတ်အပြစ်ပေးခံခဲ့ရတယ်လို့မက်ကီစွန်တွေရဲ့မိခင်ဖြစ်သူကအတည်ပြုပြောကြားပါရယ်။အဲ
လေးလပိုင်း28ရက်နေ့ရပါမယ်။ဧပြီလသူတို့3ယောက်တဲ့အဲ့ဒါ3ယောက်ကခံထားတယ်အဲ့လိုပြောတယ်ဘယ်လိုကြောင့်လိုက်ပြခံရလဲဆိုတော့သူ့ကိုမေးတဲ့အခါသူဘာမှမလုပ်ဘူးတဲ့သူဥပုသ်ဆောင်တယ်အခုပေါ့ဒီလားတို့ဥပုသ်လားလေဥပုသ်လားဆိုတဲ့အခါကျတော့ဥပုသ်ဆောင်တဲ့အခါကျတော့သူကတနေ့လုံးရေလည်းမတောက်အောင်အစာလည်းမစားအောင်လေအဲ့လိုမျိုးမစားရတဲ့အခါကျတော့အဲ့ဒါကိုသူ့ကိုအစာငတ်ခံဆန္ဒပြတယ်ဆိုပြီးတော့တဲ့အဆောင်ကြောင်းမယ်လို့ခေါ်သွားပြီးတော့ဟိုရောက်တော့တိုက်ပိတ်ထားတယ်သူတို့3ယောက်ကိုတဲ့တကယ်အစာငတ်ခံဆန္ဒပြတဲ့အဖွဲ့တွေကတသက်ရှိတယ်တဲ့ထလာတဲ့အခါသူ့နာမည်ပဲထလာတယ်။ तू ကခေါင်းဆောင်ဆိုပြီးတော့တဲ့အဲ့လိုမျိုးသူ့ကိုလောက်တာ။ဒါပေမဲ့ तू ကတကယ်အစငတ်ခံတာမဟုတ်ဘူးတဲ့။ तू ကဥပုသ်ဆောင်နေတာတဲ့။အဲ့လိုပြောတယ်။ကျတော့အလောက်ပဲတည်တယ်။ဘာမှသိချာမသိဘူး။ယုံနေစင်လေးကဘာလဲဆိုတော့အခုမှဒီယုံချိန်မှမှပထမအတိုင်းတရလိုပဲစစ်သေးတယ်။သူ့ကိုမစစ်သေးဘူး။အနောက်ယုံနေရောရနေစင်လေးယုံချိန်သမီ
းဖြစ်စဉ်သိစိတ်နဲ့ပတ်သက်လို့မက်ကီစွန်တွေရဲ့ရှင့်နေဒေါ်နီလာခန်ကိုဆက်သွယ်မြင်းမြန်းတာမှာရှင့်နေကလည်းတိုက်ပိတ်ခံရတာဟုတ်မှန်တယ်လို့အတည်ပြုပါတယ်။တိုက်ပိတ်ခံရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးဘူးလို့ပြောပါရယ်။ဒီကနေ့မက်ကီစွန်တွေအမှုကိုရုံးထုတ်ခဲ့တယ်လို့အလွတ်တန်သတင်းတောက်ကိုဆိုးရာစာထွန်းကိုလည်းရုံးထုတ်စစ်ဆေးပါရယ်။သတင်းရယူတဲ့အချိန်မှာဖမ်းဆီးခံရတဲ့ကိုဆိုးရာစာထွန်းအပေါ်မှာစနပြသူတွေကိုတွေးထွေးလုံဆော်ရဲဆိုတဲ့ဆွဲချက်ကိုပါတရားလိုဘက်ကတင်ပြလာတယ်လို့သူ့ရဲ့ရှင်းနေဦးခင်မောင်မြင့်ကဗီဒီယိုကိုပြောပါရယ
်။အမှုကိစ္စကတော့ဒီနေ့တရားလိုလုပ်တဲ့စခန်းမှုပေါ့ကမာရုံမြို့နယ်စခန်းမှုသူ့ကိုကျွန်တော်စစ်တာပေါ့နော်။သာဖြစ်တဲ့အခါကျတော့ကျန်တဲ့သတင်းတောက်တွေကတော့ဒီသတင်းရယူနေစဉ်ဖန်ဆီးမိရဲ့ဆိုပြီးတိုင်ကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူကြတော့သတင်းရယူခြင်းတဲ့ဆန္ဒပြလူစုလူဝေးနဲ့အတူပူးပေါင်းပြီးတော့ဒီလှုံ့ဆော်ကြေကျော်နေတယ်ဆိုတဲ့အနေအထားလုံးနဲ့သူတိုင်တော့ပြောမှဆိုဥရီသဘောရပို့လေးလေးနဲ့နဲ့ရှိတယ်ရဲမှုသေးသေးချာချာလေးကျွန်တော်တို့စစ်မေးတဲ့အခါမှာတော့ဒါသူ့ကိုအဲ့လိုဆောင်ရွက်ခဲ့တဲ့တပ်ပေါ်မှတ်တမ်းနေဗီဒီယိုမှတ်တမ်းနေအတန်ဖိုင်နေစရအထောက်ထားတစုံတရာသူတင်ပြနိုင်ခြင်းမရှိဘူးဒီနေ့လည်းမတင်ပြနိုင်ဘူးရခင်ကလည်းမတင်ပြခဲ့ဘူ
းဒီမှာပဲဖန်ပြတာတို့ဆက်သေးတာတို့လောက်အောင်ပေါ့အခုကတော့သူကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့သူ့အတွက်ကိုရီးယားအခွင့်အရေးလေးတစ်ခုရမယ်လို့ကျွန်တော်မျှော်လင့်တာပေါ့
ရန်ကုန်မြို့မှာအာဏာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေအပေါ်စစ်တပ်ကအကြမ်းဖက်ဖြိုခွဲတာကိုသတင်းရယူရင်းနဲ့သတင်းတောက်6ဦးထက်မနည်းဖမ်းဆီးခံခဲ့ရတာမှာ AP သတင်းဌာနကသတင်းတောက်တဦးပဲပြန်လွတ်ခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတက်မတော်ဖြိုခွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့ကမာရွတ်မြို့မှာရဲစခန်းကတူရဲမှုမျိုးဦးကတရားလိုလုပ်တရားစွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်တဲ့နေပြည်တော်ပသိမ်ဘိတ်ပြီးပဲခူးတာချီလိုက်တို့မှာလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီကနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးသတင်းတောင်2ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း4ယောက်ကိုလည်းရုံးထုတ်စစ်ဆေးခဲ့ပါတယ်။အဲဒီမှာဒီကနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်တစ်ချိန်လိုမျိုးပဲဟိုဟာပေါ့။ဦးမေယာရှိကသူ့အာရာမပြီးတာတဲ့စကားမလို့မလာဘူး။အဲတော့အမှုမှာပြေလို့ပြေနေကြတဲ့စီစားမလာကြ။ဒါကြောင့်မို့ကျွန်တော်တို့စစ်ဆေးရုံးချရမှာ20နဲ့ချက်ချင်းလာကြ။အော်ဒီတော့အတင်းကျွန်တော်ကမောဇာတိုင်းပဲဟိုဟာရေးကျမရဲ့ခြေကတော့ကောင်းပါတယ်ကသူတို့ကအမှန်တော့ရှာဖို့ကိစ္စကတော့အကျိုးရောပေါ့ဥပဒေအရရှိနေဆိုလာလို့ရှင်တော့ကြာကြာချင်းနေဆန္ဒသူတို့ကပြုချင်တယ်ဆိုလို့ရှင်တော့ကျွန်တော်ကတော့ရှောက်ပေးရမရှောက်ပေးဘူး။ဟုတ်ကဲ့အကွာကျွန်တော်ကတစ်ဖက်ကဥပဒေအရရှိနေရောက်သေးပြီးဥပဒေအရရှိမပါသေးတဲ့အကြောင်းလို့ကျွန်တော်တို့အဲ့ဒီကိစ္စတွေကသတိရသေးလို့လည်းအဲ့လိုဖြစ်နေတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးထားတဲ့သတင်းတောက်အယောက်90ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းဝရမ်းထုတ်ထားပါတယ်။TVB, Missima, Myanmar Now, 7 Days, K ခေတ်သစ်မီဒီယာစတဲ့သတင်းလုပ်ငန်းကြီးတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်ကိုတော့မတ်လ၈ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြစ်ကြီးနားမြို့အခြေစိုက် The 74 နဲ့မြစ်ကြီးနားသတင်းဌာနတွေကိုလည်းဧပြီလ29ရက်နေ့ကစလို့ပိတ်ခဲ့ပါရရှင်။